အရွယ်မရောက်သေးတဲ့ကလေးတငယ်တွေကိုလိမ်မိုင်းဆိုင်ရာစော်ကားမှုကျူးလွန်သူတွေကိုပြင်းပြင်းထန်ထန်အေးအေးယူနိုင်မှုစီစဉ်နေပြီလို့မြန်မာအစိုးရတာဝန်ရှိသူတဦးကပြောလိုက်ပါတယ်။ကလေးတွေအပေါ်မှာအနိုင်ကျင့်စော်ကားတဲ့အမှုတွေပိုများလာနေတဲ့အတွက်ကျူးလွန်သူတွေကိုကြီးလေးတဲ့ပြစ်ဒဏ်တွေပေးဖို့တိုက်တွန်းတာတွေထွက်ပေါ်နေချိန်မှာပဲအခုလိုထိထိရောက်ရောက်အေးအေးယူဖို့ကြိုးပမ်းနေတဲ့အက ပေးအေးအေးယူမှုတွေမရှိဘူးဆိုရဲဝေဖန်မှုတွေနဲ့အတူကျူးလွန်သူတွေကိုပြင်းပြင်းထန်ထန်အပြစ်ပေးဖို့တိုက်တွန်းမှုတွေကြီးထွားလာချိန်မှာပဲအစိုးရကကလေးငယ်တွေကိုဥပဒေနဲ့အကာအကွယ်ပေးဖို့စီစဉ်နေတယ်လို့ပြောဆိုလိုက်တာဖြစ်ပါတယ်အရွယ်မရောက်သေးတဲ့ကလေးငယ်တွေအတ္တမပြုကျင့်ခံရတယ်ဆိုတဲ့သတင်းတွေစက်တိုက်ဆိုသလိုထွက်ပေါ်လာနေချိန်မှာပဲကလေးငယ်တွေကိုဥပဒေနဲ့ကာကွယ်စောင့်ရှောက်မှုပေးနိုင်အောင်ကြိုးပမ်းနေတဲ့အကြောင်းလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာခြားထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကအမျိုးသားလွတ်တော်မှာတင်းလာနေကပြောကြားလိုက်တာဖြစ်ပါတယ်
တဲ့ငယ်မတိန်နဲ့ပတ်သက်၍1993ခုနှစ်ကလေးသူငယ်ဥပဒေမှာပြည်မှုနဲ့ပြည်တံအားတီးခြားဖော်ပြထားခြင်းမရှိခဲ့ပါပြည်မှုဆိုင်ရာကျင့်သုံးဥပဒေရသာပြစ်ဒဏ်ချမှတ်ဆောင်ရွက်လျက်ရှိပါတယ်အခုပြင်ဆင်လျက်ရှိတဲ့ကလေးသူငယ်ခွင့်ရင်းများဆိုင်ရာဥပဒေအခန်း28ပုံမှန်138မှာမည်သူမဆိုကလေးသူငယ်အားမဒိမ့်မှုကျူးလွန်သူကိုအနည်းဆုံးထောင်ဒဏ်10နှစ်မှအများဆုံးထောင်ဒဏ်တစ်သက်ထိချမှတ်ရမည်အပြင်ငွေကြံလည်းချမှတ်နိုင်သည်ဟုပြင်ဆင်ထားပါတယ်အဲ့ဒီပြင်ဆင်ချက်တွေအပေါ်မှာသဘောထားကြံပြုတ်နိုင်ဖို့ပြည်တော်စုရှင်းနေရုပ်ရုံတို့ပေးပို့ထားပါတယ်ပြည်တော်စုရှင်းနေကြုံယုံမှာဤဥပဒေနဲ့ပတ်သက်၍အကြံပြုချက်များပေးပို့ရမှာတက္ကသိုလ်မတိန်ပြစ်မှုပြစ်ဒဏ်အားအမြင့်ဆုံးပြစ်ဒဏ်ချမှတ်နိုင်ရေးစီစဉ်ဆောင်ရွက်လျက်ရှိကြောင်းသိရှိရပါသည်
မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့ထုတ်ပြန်ထားချက်အရ2015ခုနှစ်မှာတနိုင်ငံလုံးအတိုင်းအတာအနေနဲ့တက္ကသိုလ်မတိန်မှုပေါင်း230ရှိရာကနေဒီနှစ်2016ခုနှစ်အောက်တိုဘာလထိစာရင်းတွေမှာတော့အမှုပေါင်း400အထိရှိနေပါတယ်ဒီလိုနှစ်ဆနီးပါးအထိတိုးလာတဲ့မှုကင်းတွေမှာအာရမပြုကျင့်ခံရသူအများစုဟာဆိုရင်လေ10နှစ်အောက်အထိငယ်ရွယ်သူတွေဖြစ်နေတာတွေလည်းတွေ့နေရပါတယ်။ဒါကြောင့်လေဒီလိုကလေးငယ်တွေအာရမပြုကျင့်ခံနေရတဲ့ပြဿနာကိုဖြေရှင်းနိုင်ဖို့ဆိုရင်ထိရောက်တဲ့ဥပဒေတွေနဲ့တိတိကျကျအရေးယူဖို့လိုအပ်မယ်လို့ဥပဒေပညာရှင်တဦးဖြစ်တဲ့ဦးရောဘတ်ဆန်အောင်ကထောက်ပြခဲ့ပါတယ်
။ရေးတွေကလည်းပါလို့လေဆိုတော့မတိန်ကျင့်ခံရတဲ့ကလေးအဖေကတေကောင်တော့မှပြန်ဖမ်းပေးရမယ်ဆိုတဲ့ကိညူနဲ့ဥပဒေမဲ့လောက်တာတွေရှိတယ်။အဲ့ဒီလိုလောက်တဲ့ရေးကိုဥပဒေအရတရားစွဲဆိုမှုမရှိဘူး။အဲ့ဒီလိုမတိန်မှုတွေမှာအဓိကအားပေးအားမြောက်လို့ဖြစ်နေတာကရေး။ကျွန်တော်တို့ပြောရရင်ရှိတဲ့ဥပဒေကိုရှိတဲ့အတိုင်းကျင့်သုံးပါ။မတိန်မှုမှာပြည်သူလူထုကအခုဟောကျွတ်ကျွတ်နဲ့မချိမနှက်ဖြစ်နေတာကဥပဒေအားနည်းချက်တဲ့သူတို့တွေရေးတရားစွဲအဖွဲ့ကြီးရေးနော်ဥရေကြံပေးတော့လေဥရေရရှိကြီးကဝုချိတန်းကြီးပြီးသလိုလေလုပ်ပြီးတရားဝင်နေရောက်တော့လေတရားဝင်ကလေဝုချိတန်းကြီးသဘောမျိုးနဲ့တုံးနေတာဒီကျွန်တော်တို့တွေ့နေနော်ရေးရသက်သက်ခေါ်ရင်မလာဘူးမလာရင်အရေးကြီးမယ်လို့သာပြောနေတယ်တကယ်လက်တွေ့မှာဘာမှအရေးကြီးတာမရှိဘူ
းလက်တလုံးမှာကလေးငယ်တွေကိုလိမ်ပိုင်းဆိုင်ရာအနိုင်ကျင့်မှုကျွလွန်သူတွေအတွက်တီးသန့်ဥပဒေပြဋ္ဌာန်းထားတာမရှိသေးသလိုမကြာခဏဆိုသလိုထောင်နဲ့နှစ်အနည်းငယ်သာပြစ်ပေးလို့ရှိနေတဲ့အတွက်တေရန်လိုပြစ်ဒဏ်မျိုးတီပြင်းပြင်းထန်ထန်အရေးယူတဲ့လို့တိုက်တွန်းမှုတွေလည်းရှိနေပါတယ်။တနင်္ဂနွေနေ့တုန်းကလည်းရန်ကုန်မြို့မှာတက်ကြွလှုပ်ရှားသူတွေတာမကအမှုပညာရှင်တွေဥပဒေကျွမ်းကျင်တဲ့သူတွေစုဝေးပြီးကလေးငယ်တွေအပေါ်မှာအနိုင်ကျင့်စော်ကားသူတွေကိုကြီးလေးတဲ့ပြစ်ဒဏ်ချမှတ်ရေးလှုပ်ရှားမှုတစ်ခုပြုလုပ်ခဲ့ပါသေးတယ်ရှင်။